1359ခုနှစ်ဝါဆိုလကွယ်နေ့1969ခုနှစ်ဩဂုတ်လ3ရက်တနင်္ဂနွေနေ့ဒီနေ့3နာရီနဲ့33မိနစ်အချိန်မှာဘုန်းကြီးတို့တရားဝေစာတယ်တရားဟောခြင်းတနာရီပေါ့အာယုံစွာနေစွာညနေအဖြောရမကလူတန်းတဲ့လူရှင်တို့ရဲ့ဒါနအနုမောဒနာတရားကတော့သိကြပြီးတဲ့အတိုင်းပါပဲယုံကြည်၍လူယိုသေးလူပေးလူသင်လျောကညှိတွယ်မရှိကိုမတိသူတိကင်းစေရာတပူရိတာဤဒါနမုတ်ချကြိုးကြည့်ဒါသူတော်ကောင်းတို့လှူနည်းငါမျိုးသူတော်ကောင်းလှူတာကတော့လှူနိုင်တာနဲ့လှူเสียရှိတာနဲ့လှူလိုက်တဲ့သဘောတာမင်းညမဟုတ်လှူတယ်ဆိုတာအပြစ်ကင်းတဲ့အလုပ်အနဝိဇ္ဇကောင်းကျိုးချမ်းသာရစေတဲ့အလုပ်ဒုက္ခဝိပါကအဲ့ဒါလို့ယုံကြည်ပြီးတော့လှူတာ။အဲ့ဒါမှမိမိလူတန်းတဲ့အလှဝတ္ထုပစ္စည်းကိုအလှကံပုဂ္ဂိုလ်များသုံးဆောင်ပြီးတော့ချမ်းချမ်းသာသာတက်ဆိုင်ရာကုသိုလ်တရားတွေပွားများအားထုတ်နိုင်စေဖို့ဆိုတာဒါမူလအကြောင်းတရားပဲ။မူလကစေတနာပဲ။ဆိုတော့လေအဲ့ဒီအကြောင်းတရားပေါ်မှာအခုနအတိတရားဆင့်တာပေါ့အတိတရားကတော့လူတွေဆိုတာပြည့်ကင်းတဲ့ကုသိုလ်အလုပ်ပဲကုသိုလ်အလုပ်ဆိုတာကောင်းကျိုးချမ်းသာမုတ်ချရစေတယ်အကြောင်းကောင်းတော့အကျိုးလည်းကောင်းတယ်လို့ဒီလိုယုံကြည်တာအဲ့ဒီယုံကြည်စိတ်ကပါပါလာတယ်လူခြင်းလို့လူတာတော့မှန်တယ်လူခြင်းလို့လူတဲ့အထက်မှာအဲ့ဒီနားလေသဘောပေါက်ပြီးတော့ယုံကြည်စိတ်ပါအဲ့ဒီနားလေသဘောပေါက်ပြီးတော့ယုံကြည်စိတ်ကိုကာမတက္ကတာပါမဒိဋ္ဌိလို့ခေါ်တယ်မိမိလှုပ်တဲ့အလုပ်သီးသာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့မှန်ကန်စွာနားလေသဘောပေါက်ပြီးတော့ယုံကြည်တာကာမတက္ကတာပါမဒိဋ္ဌိမိမိလှုပ်တဲ့အလုပ်သီးသာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့နားလေသဘောပေါက်ပြီးတော့ယုံကြည်တာသမ္မတကတ္တသမ္မဒိဋ္ဌိဗုဒ္ဓဘာသာကတော့ဘာမဆိုနားလေသဘောပေါက်ပြီးတော့ယုံကြည်တာလက်ခံတာလိုက်နာတာကိုပဲဘုရားဘာသာလူလာတယ်တနည်းဘုရားရှင်တော်မြတ်ဘုရားကလူလာတယ်နားမလဲပဲနဲ့သူများရောင်လို့ရောင်အမောင်တောင်မှမြောင်မှမသိဆိုသလိုလိုက်ပြီးတော့ယုံကြည်လက်ခံတာမျိုးကိုဘုရားရှင်တော်မြတ်ဘုရားကအာမပေးဘူးဒါကြောင့်မို့ကေတမုဋ္ဌိတုတ်ဒေသနာတော်ဆိုတာဟောခဲ့တယ်ကာလာမတုတ်ဒေသနာတော်လို့လည်းပဲထင်ရှားတယ်ကာလမအမျိုးသားတွေကိုမြတ်စွာဘုရားကသူများပြောလို့မယုံနဲ့ဆရာစကားဆိုလို့မယုံနဲ့ကျမ်းဂန်တွေကဖော်ပြတယ်ဆိုလို့မယုံနဲ့ဟိုလူကဟိုလူပြောတယ်ဆိုလို့မယုံနဲ့တို့ဘိုးဘေးအစင်အလာကဒီလိုပဲလုပ်ခဲ့ဆိုတယ်ဆိုပြီးတော့မယုံနဲ့ဒါချင်းဘယ်လိုမှယုံရမလဲလေအဲ့ဒီကိစ္စကိုအဲ့ဒီသဘောတရားကိုမိမိကိုယ်တိုင်လက်တွေ့ကျင့်သုံးကြည့်ကျင့်သုံးကြည့်လို့အကျိုးရတယ်ဆိုရင်ဒါဟုတ်ပြီလို့ယုံတယ်ကျင့်သုံးကျင့်သုံးကြည့်လို့အကျိုးမရဘူးအပြစ်ပဲဖြစ်တယ်ဆိုရင်မယုံနဲ့ပယ်လိုက်အဲ့လိုဘုရားရှင်ကနားလေသဘောပေါက်ပြီးယုံကြည်တဲ့ယုံကြည်မှုကိုပဲမြတ်စွာဘုရားကအပေးတယ်အဲဒါကိုကာမတက္ကတာသမ္မာဒိဋ္ဌိခေါ်တယ်တချို့ဘာသာတရားတွေမှာတော့မဟုတ်ဘူးနားလဲသဘောပေါက်ဖို့မလိုဘူးယုံဆိုတဲ့အတိုင်းယုံလိုက်ရင်ပြီးတာပဲဘုရားသခင်ကလောကီဖန်ဆင်းတယ် ဒါကြောင့်လောကကြီးဖြစ်ပေါ်လာတဲ့ယုတ်မယုံရင်ဒိဋ္ဌိပဲဘုရားသခင်ကလူတွေဖန်ဆင်းတယ်ဒါကြောင့်လူတွေဖြစ်လာတဲ့ယုတ်မယုံရင်ဒိဋ္ဌိပဲဘုရားသခင်ကလူတွေရဲ့ချမ်းသာဆင်းရဲကိုလည်းပဲစီမံပေးတယ်ဒီလူဖြင့်ချမ်းသာစေဒီလူဖြင့်ဆင်းရဲစေလို့အဲ့ဒါယုတ်မယုံဘူးဆိုလို့ရှိရင်ဒိဋ္ဌိပဲအဲ့ဒါလို့အတင်းအယုံခိုင်းတာနားလဲတာမလဲတာလူရင်းမဟုတ်ဘုရားဘာသာအဲ့ဒီနေရာမှာတခြားဘာသာတရားတွေနဲ့အမှန်တန်ခွာခြားတယ်မိမိကိုယ်တိုင်အကျိုးရှိအကျိုးမဲ့ဆင်ញင်စဉ်းစားပြီးတော့အကျိုးရှိတယ်လို့ဆိုမှယုံတယ်အကျိုးမရှိရင်မယုံနဲ့အဲ့ဒါကြောင့်ဒီမှာတပ္ပုရိသဒါနငါးပါးထဲမှာပထမဆုံးကသတ္တာယဒါနံဒေတိယုံကြည်မှုဖြင့်သူတန်းနေဘာယုံကြည်တာလဲလို့ဆိုတော့ကောင်းတာလုပ်ရင်ကောင်းကျိုးဖြစ်ပေါ်တယ်ဆိုးတာလုပ်ရင်ဆိုးကျိုးဖြစ်ပေါ်တယ်ဆိုတော့အကြောင်းအကျိုးသဘာဝကိုယုံကြည်တာအဲလိုအကြောင်းအကျိုးသဘာဝယုံကြည်တာဟာသူများပြောလို့ယုံကြည်ရမလားဆိုမဟုတ်ဘူးတဲ့ကိုယ်တိုင်ကြောင်းကျိုးသဘာဝကိုဆင်ញင်စဉ်းစားပြီးတော့ဟောတာဖြင့်ဒီသဘောဟာဟုတ်တယ်လို့နားလည်သဘောပေါက်တော့မှယုံကြည်တယ်အဲ့ဒါကိုကာမတက္ကတာတမဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကိုပဲဒီနေရာမှာသတ္တယဒါနံဒေတိယုံကြည်လျက်တူတယ်ဆိုတာဒါပြောတာအဲ့ဒါသူတော်ကောင်းတို့လူနည်းရဲ့ပိုက်ဆံရှိတာနဲ့ပဲလူပြားရှိတာနဲ့ပဲပြစ်ခတ်ပြီးဘုံမလို့လှူလိုက်တာဒီလိုမဟုတ်ဘူးတဲ့နားလဲသဘောပေါက်ယုံကြည်မှုနဲ့တူတယ်တဲ့အဲ့ဒါလိုလှူတဲ့အတွေ့တဲ့ဒါနအကြောင်းရတဲ့ရတိုက်တဲ့စီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြည့်ရုပ်ဆင်းအင်္ဂါအကြည်လင်ခြင်းတင့်နေခြင်းဆိုတဲ့အကျိုးအပူရတယ်တဲ့ဘာကြောင့်လဲဆိုတော့တတ္တာယုံကြည်လိုက်တဲ့အရာကိုယုံကြည်လိုက်ရပြီဆိုတော့စိတ်ကကြည်လင်းနေတော့တမ္ပဒါရဏလက္ခဏာတတ္တာတတ္တာယုံကြည်မှုသည်တမ္ပဒါရဏလက္ခဏာစိတ်ကိုကြည်လင်းစေတတ်သောသဘောရှိ၏။ယောယုံကြည်လိုက်တဲ့အရာကိုယုံကြည်လိုက်ရပြီဆိုလို့ရှိရင်စိတ်ကကြည်လင်းသွားတယ်မယုံကြည်လိုက်တဲ့အရာသွားယုံကြည်ပြီးရင်တော့မကြည်လင်းဘူးဥပမာဆိုကြပါစို့ဟိုခါဆိုသောပိုင်းကကွန်မြူနတီဝါဒတွေထွန်းကားတဲ့အခါမှာလူလောကကြီးလောကနိဗ္ဗာန်တည်ဆောက်ခြင်းရင်ပစ္စည်းရှိတဲ့လူတွေစီကပစ္စည်းတွေသိမ့်သိမ့်ပြီးတော့လောကကြီးအုပ်ပြီးတော့ပစ္စည်းမဲ့တဲ့လူတွေမြတ်ဒီဝါဒဆန့်ကျင်တဲ့လူတွေအပြစ်ပေးပဋ္ဌာယံသာဒီအတိုင်းယုံကြည်ရင်စဉ်းစားကြည့်ပါအဲ့ဒီအတိုင်းယုံကြည်ရင်ယုံကြည်တဲ့လူရဲ့စိတ်ထဲမှာဖြူစင်တဲ့စိတ်တွေဖြစ်မလားညင်မဲတဲ့စိတ်တွေဖြစ်မလားညင်မဲတဲ့စိတ်တွေဖြစ်ရင်သူစိတ်ကြည်လင်နိုင်မှာမလားယုံကြည်တာတော့ယုံကြည်တာအမှန်ပဲဒါပေမဲ့သူစိတ်မကြည်လင်ဘူးဘာကြောင့်လဲမယုံကြည်တိုက်တာကိုယုံကြည်မိလို့ဟုတ်ကဲ့လားအဲ့တော့ယုံကြည်တိုက်တာကိုယုံကြည်ပြီးရင်စိတ်လေကြည်လင်တယ်ဒါကြောင့်တမ္ပဒါရဏလက္ခဏာတတ္တတတ္တယုံကြည်မှုဟူသည်တမ္ပဒါရဏလက္ခဏာစိတ်ကိုကြည်လင်စေသောသဘောရှိ၏ကြည်လင်စေတဲ့အမှားသာတွေ့ပြီဆိုရင်ဒါတတ္တလို့ပဲမှတ်တော့ယုံကြည်မှုပဲမှတ်တော့အဲ့ဒီတတ္တကိုမြတ်စွာဘုရားကစေကျော်ရမင်းရဲ့ပရမညာယရဏာနဲ့ဥပမာပြပေးတယ်။အမနာနောက်နေတဲ့ရေတဲကိုအမနာအည်သေးကောင်းတဲ့စေကျော်ရမင်းရဲ့ပရမညာယရဏာထည့်လိုက်ပြီဆိုလို့ရှိရင်နောက်နေတဲ့ရေတွေကြီးလာတယ်။နောက်တဲ့မုံနယ်တွေကအောက်မှထိုင်းသွားပြီးတော့အပေါ်မှာကြီးတဲ့ရေကြီးဖြစ်လာတယ်။ဒါကြောင့်ယုံကြည်မှုယုံကြည်တိုက်တာကိုယုံကြည်တာဟာဗရမညာယရဏနဲ့တူတယ်ဗရမညာယရဏဟာ ရေကိုနောက်နေတဲ့ရေကိုကြီးစေသလိုယုံကြည်တဲ့အရာကိုယုံကြည်ပြီဆိုရင်အဲ့ဒီယုံကြည်မှုဟာစိတ်ကိုကြည်လင်စေတယ်ဘုရားတရားသံဃာယရဏသုံးပါးယုံကြည်တယ်ဆိုလို့ရှိရင်မြတ်စွာဘုရားကအပြစ်ရှိတာတွေလှုပ်ဖို့ဆုံးမသလားအပြစ်ကင်းတာတွေလှုပ်ဖို့ဆုံးမသလားစိတ်ထဲမှာလောဘဒေါသမောဟတွေအပြည့်ရှိဖို့ဆုံးမသလားလောဘဒေါသမောဟကင်းဖို့ဆုံးမသလားအဲ့တော့ဘုရားရှင်ကိုကြည်ညိုတယ်ဘုရားရှင်ရဲ့အဆုံးအမတရားယုံကြည်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူဘယ်လိုကြိုးစားမလဲဆိုတော့အပြည့်မကင်းတာတွေတတ်နိုင်သမျှရှောင်မယ်အပြည့်ကင်းတာတွေပဲသူလုပ်မယ်ညင်မဲ့တဲ့လောဘဒေါသမောဟတွေတတ်နိုင်သမျှနည်းပါအောင်ကြိုးစားမယ်ဖြူစင်တဲ့ကုသိုလ်စိတ်တွေပဲအဖြစ်များအောင်မကြိုးစားပေဘူးလားအဲ့ဒါလို့ဆိုလို့ရှင်သူစိတ်ဟာကြည်လင်မလားနောက်ကျမလားဘာကြောင့်ယုံကြည်တိုက်တာကိုယုံကြည်လို့အဲ့ဒါပြောတာဒါအခုအလူလူတဲ့အခါမှာခုနပြောတယ်လို့စွန်ကျေပေးကံလှူဒါန်းခြင်းဆိုတဲ့ဒါနဟာအပြည့်ကင်းတဲ့အလုပ်ဖြစ်တဲ့အတွက်ကောင်းကျိုးချမ်းသာကိုမဟုတ်ချရစေမှာပဲလို့နားလေသဘောပေါက်ယုံကြည်တယ်ဆိုရင်အဲ့ဒီယုံကြည်မှုကစိတ်ကိုကြည်လင်စေမလားနောက်ကျူးစေမလားအဲ့ဒီကြည်လင်စေတဲ့စိတ်ကိုကြည်လင်စေတဲ့စေတနာနဲ့တူတမ်းမိဆိုတဲ့အခါကျတော့ကြည်လင်တဲ့စိတ်နဲ့တူတမ်းတဲ့အတွေ့ဒီဒါနကြောင့်အကျိုးဖြစ်ပေါ်တဲ့အခါမှာလည်းပဲရုပ်ဆင်းအင်္ဂါကြည်ကြည်လင်လင်တင့်တင့်တဲတဲရှိမယ်ဒါကြောင့်နားလေသဘောပေါက်ပြီးယုံကြည်တဲ့တတ္တာနဲ့လူတယ်ဆိုလို့ရှိရင်ဒါနကြောင့်ရသင်ရတတ်တဲ့အကြောင်းအကျိုးသဘာဝအားလျော်စွာရသင်ရတတ်တဲ့စည်းစိမ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်ရုပ်ဆင်းအင်္ဂါကြည်လင်ခြင်းတင့်တယ်ချောမွေးခြင်းဆိုတဲ့ဒီအကျိုးပါရတယ်ဒါပြောတာအကြည်လင်တယ်ဆိုတဲ့ကတင့်တယ်ပြီပေါ့မကြည်လင်ရင်ဘယ်တင့်တယ်မလဲဒီအကျိုးဘူပါရတယ်တဲ့ဒါတော်ကောင်းတို့လူနည်းရလူတာဒါလေးလောက်ပဲနားလည်လို့ရှိရင်တော့လောက်ပါပြီကျန်တဲ့လေးချက်ကတော့ဟိုနားလေလွှဲပါတယ်နောက်တစ်ခုကယိုယိုသေးသေးလှူပါတဲ့အလူကံပုဂ္ဂိုလ်လည်းယိုယိုသေးသေးလှူလူဝတ္ထုပစ္စည်းကိုလည်းပဲတလေးတစားတမြတ်တနိုးနဲ့ယိုယိုသေးသေးပြုပြင်စီမံပြီးလှူပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်လည်းပဲစီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်မိမိအပေါ်မှာသူတပားယူသေးလေးစားခြင်းဆိုတဲ့အကျိုးအပူရတယ်။ဒါကြောင့်ဩဇာညောင်းတယ်တဲ့ကိုပြောလိုက်လို့ရှိရင်ဘယ်သူမှဆိုလိုက်နာနားထောင်ရတာပဲတဲ့။ဘာကြောင့်လဲဆိုယူယူသေးသေးလှူလို့ဥပမာညနေ6နာရီလောက်တန်ဃာတော်တွေတော့ဆာလောင်မသိကြမှာပဲ။ဓမ္မောင်းထမင်းကောင်းကောင်းနဲ့ကြက်သားဟင်းနဲ့ကအောင်မှာပဲလို့ကလည်းဘယ်နဲ့နေမလို့သရောကောင်းလှူနီးလားဟုတ်ပါပါဘာဖြစ်လို့ဟမ်သင်လျော်တဲ့အချိန်မဟုတ်လို့မဟုတ်ပေဘူးလားသင်လျော်တဲ့အချိန်မဟုတ်လို့အဲ့လိုမလူရဘူးတဲ့ဆွန်ញိန်တန်ဆွန်ဆံပြုတ်ချိန်တန်ဆံပြုတ်အဖျော်ယမကချိန်တန်အဖျော်ယမကချိန်သင်္ကန်းချိန်တန်သင်္ကန်းပိဋကစာအုပ်ချိန်တန်စာအုပ်တင်လျော်တဲ့ချိန်တင်လျော်တဲ့လိုအပ်တဲ့ပစ္စည်းလှူရတယ်တဲ့အဲဒါလိုလူချင်းအားဖြင့်ကာလေနပစုရာအထာအာဂတာဟွန်တိအကျိုးရတာကစည်းစိမ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်တဲ့တစုံတရာမိမိလိုအပ်နေတယ်ဆိုလို့ရှိရင်လိုအပ်တဲ့ပစ္စည်းလွယ်လွယ်ကူကူနဲ့များများစားစားရခြင်းအကျိုးရှိတယ်။အဲ့ဒီအကျိုးပေါ်ပါရတယ်တဲ့။ဆိုကြပါစို့ဈေးဝါအင်မတန်ခက်နေတဲ့အချိန်ဈေးမှာကိုမရှိဘူးဆိုတဲ့အချိန် အဲ့ဒီအချိန်မှာကိုယ်မှာယောဂဝေဒနာဖြစ်တော့အဲ့ဒီယောဂဝေဒနာလည်းဒီမရှိတဲ့ဈေးနဲ့မှာပဲပြောင်းမှဖြစ်နေတယ်ဆိုလို့ရှိရင်ခက်ပြီးဘယ်လိုလုပ်ရမလဲနိုင်ငံညာမှာရမယ်အဆက်အသွယ်ကလည်းမရှိဘယ်နဲ့လုပ်မလဲအဲ့လိုစဉ်းစားနေတော့မယ်မိတ်ဆွေတယောက်ကအဲနိုင်ငံညာကပြန်လာတော့မကြမ်းမှဘူးကြတာနဲ့လာမေသူ့မှာလဲဒီဆေးကအစင်းနဲ့ပါလာတာအာအတော်ပါပဲကဲဟောဒီမှာကျွန်တော်ဆေးယူလာတယ်အဲ့ဒီဆေးပဲယူပါတော့ဆိုပြီးပေးလိုက်တယ်ဘာကြောင့်သူအဲ့လိုရသလဲလို့ဆိုတော့လှူတော့လှူခဲ့တုန်းကသင့်လျော်တဲ့အချိန်ကိုရွေးပြီးတော့လှူခဲ့တဲ့အတွက်သူ့မှာလိုအပ်တဲ့အချိန်မှာလိုအပ်တဲ့ပစ္စည်းကိုလွယ်လွယ်ကူကူနဲ့ရတာအဲ့လိုကျိုးရှိတဲ့တဲ့ Now အတ္တနစပရိစ္ဆအနုပဟိစ္စဒါနံဒေတိဒါနပြုတဲ့အခါမှာမိမိကိုယ်ကိုလည်းမထီပါစေပဲသူတို့ဘာကိုလည်းမထီပါစေပဲနဲ့လှူတာအဲ့ဒါလိုတူတယ်ဆိုလို့ရှိရင်အနက်ခိတစိတ်တော်ဒါနံဒေတိဆိုတော့မညှိမတွယ်ပဲလှူရတယ်တဲ့လှူတဲ့ပစ္စည်းကိုတွန်းဆုံတွန်းဆုံမလုပ်အောင်ငါကြပ်လှူနိုင်နေဆိုငါကြပ်စေနာထက်သက်တနာအာအင်္ဂေါအာကောင်းနဲ့လွတ်လွတ်ကြီးစွန့်လို့လည်းရ30လှူနိုင်နေဆိုလို့ချင်းနဲ့30စေနာထက်သက်တနာနဲ့လွတ်ကြီးစွန့်လို့လည်းရအဲ့ဒါမကြီးမတော်ပဲလှူလိုက်ပြီဆိုလို့ရှိရင်တဲ့ဒါနကြောင့်ရနိုင်တဲ့စီဝါဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်တဲ့ရရှိတဲ့စည်းစိမ်ဥစ္စာကိုခံစားနိုင်ခြင်းခံစားရခြင်းဆိုတဲ့အကျိုးအပူရတယ်။အဲတချို့မှာစည်းစိမ်ဥစ္စာတွေစားမကုန်တောက်မကုန်တသက်မကုန်နှစ်သက်မကုန်ရှိနေ။ဒါပေမဲ့ဟိုဟာမတို့ရဒါမစားရတော့ကြဝက်သားမစားရတာနဲ့တော့ကြထောပတ်မစားရတာနဲ့တော့ကြစားပွက်ရတာနဲ့ဟိုဟာရှင်မရဒါရှင်မရတချို့ကြတော့ဘလောက်ကြောင်ရှင်မရဆိုထမင်းစားလို့မဖြစ်ဘူး။ဘယ်လိုလူတွေလဲ။စီကျိုးသမားတယ်မဟုတ်ဘူးလားအဲသမင်းစားရင်စီကျိုးတက်တယ်တခြားအဆိုးဆိုတော့ဝေ့ရောအဲ့ဒါလို့ရှောင်းနေရတာဘာကြောင့်လဲလို့ဆိုတော့လှူခဲ့တော့ငါတဲ့သူတို့ဘာထီပါအောင်လှူခဲ့လို့တဲ့သူတို့ဘာထီပါအောင်လှူခဲ့လို့တဲ့ဒါကြောင့်မို့ဒီလိုဖြစ်ရတာတဲ့ဘယ်သူမှမထီပါတဲ့လူတွေဆိုလို့ရှိရင်တော့သူမရရရှိတတ်တဲ့စီစဉ်ဥစ္စာသူအကုန်ခံစားနိုင်တာပဲတဲ့အနေကိတာစိတ်တော်လေမညှိမတွယ်ပဲလှူခဲ့လို့လွတ်လွတ်ကျွတ်ကျွတ်စွန့်ပြီးလှူခဲ့လို့ဒါကြောင့်ရရှိတဲ့စီစဉ်ဥစ္စာကိုခံစားနိုင်တာနောက်တစ်ခုကအတ္တနိသပရိသအနုပိသဒါနံဒေတိမိမိသူတို့ဘာသူကမှမထီပါစေပဲနဲ့လှူတယ်မိမိကိုမထီပါစေပဲနဲ့လှူတယ်ဆိုတာစိတ်ကိုလည်းမထီပါမိမိရဲ့ပစ္စည်းဥစ္စာလည်းမထီပါစေဘူးပေါ့ဥပမာတရားရှိတယ်ဆိုလို့ရှိရင်ငါကြ30လောက်လှူလို့ရှိရင်မထီပါဘူးပေါ့တရားရှိတာကို80လောက်လှူရင်တော့ဒါထီပါမှာပေါ့အမြတ်စွာဘုရားတော့ရတဲ့ပစ္စည်း4ဘုံပုံနဲ့တဘုံလှူတဲ့တဘုံကသိမ့်ထားတဲ့တဘုံကသိမ့်ထားတဘုံကအရင်နှီးလုံးတဲ့တဘုံလူတဲ့တဘုံကတိမ့်ထားဆိုတာဟိုအရေးပေါ်ရင်သုံးရအောင်လို့တိမ့်ထားတဲ့တဘုံကအရင်နှီးလုံးတဲ့ကျန်တဘုံကဘာလို့ ਆ စားတဲ့အဲအဲ့လိုလုံးတယ်အဲ့တော့တရားရတယ်ဆိုလို့ရှိရင်တော့ဘယ်လောက်လူရအဲစိတ်လူရမယ်ဟုတ်ကဲ့လားဘယ်လောက်တိမ့်ထားရအောင်အစိမ့်သိမ့်ထားရမယ်အရင်နှစ်ဘယ်လောက်လောက်အောင်အစိမ့်လို့ရမယ်စားတာဘယ်လောက်စားရမလဲတဏ္ဍစာရှိပါမလားဟုတ်ကဲ့လားဒီခေတ်ဒီခါတဏ္ဍစာဆိုဘယ်လောက်လောက်ရှိမှလောက်တော့ဟမ်တရားလောက်စားဖြည့်ရုံပေါ့နော်ကောင်းကောင်းဆိုလို့ရှိရင်တော့ဘယ်လောက်လောက်လောက်150အောက်ထစ်လောက်ဟုတ်ကဲ့လားမြန်မာပြည်လူနေမှုအဆင့်တန်းမြင့်နေဟုတ်ကဲ့လားတနက်ကို150တန်းကြီးများတောင်စားတယ် လူနေမှုစင်တာမြင့်အဲလူရင်းကတော့မိမိအတိုင်းဒါနဲ့မျှတအောင်ကြည့်ပြီးလူပေါ်အဲဒါပြောတာလူရင်တော့ရတာကတော့သိကြတယ်မဟုတ်လားဘာကြောင့်ရတော့ဘောလုံးတစ်လုံးဟိုနှံရံပြည့်ကြည့်လိုက်ပါလားအဲ့ဒီဘောလုံးကဟိုသွားရုံပဲသွားမလားဟမ်အဲ့ဒါပေါ့ action and reaction ဟုတ်တယ်မလားပေါက်လိုက်တာကကုသိုလ်ကောင်းမှုပြုလိုက်တာပြန်လာတာကအကျိုးရတာမဟုတ်ပေဘူးလားဒါဒီသဘာဝပဲမဟုတ်လားအဲ့ဒါကြောင့်မလူမတန်ဆင်းရဲလန်းလူဒန်းချမ်းသာသည်ဟုတ်ကလားမလူမတန်ဆင်းရဲလန်းလူဒန်းချမ်းသာသည်ဆိုသို့တော်လည်းပဲလောလောဆယ်အားဖြင့်တော့မိမိမှလည်းမျက်မျက်တာတာဖြစ်ဖို့ရာစီမံရမယ်ဗောမဟုတ်လားတရားရှိလို့တရားလုံးလှူလို့ဖြစ်မလားအဲ့တော့ကိုယ်ကရေတော့ဘိုင်းပေါင်နေရမှာဗောအဲ့လိုလည်းမဖြစ်သေးဘူးဒါကြောင့်မြတ်စွာဘုရားကလေးဘုံဘုံနဲ့တဘုံလူတဘုံကိုအရေးပေါ်တဲ့အခါသုံးအပ်ဆွေအောင်ကျမ်းမာရေးတို့ပါတို့ဗောသိမ့်ထားတဲ့တပုံကိုရင်းနှီးတပုံကိုစားအဲ့လိုဆိုလို့ရှိရင်မိမိမထီးဘူးပေါ့အဲ့လိုလှူတယ်ဆိုလို့ရှိရင်တဲ့ဒီဒါနအကြောင်းရတဲ့ရတတ်တဲ့ပစ္စည်းဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်းတဲ့မိမိပစ္စည်းကိုရန်သူမျိုးငါပါမထီးပါမနှိမ့်ဆက်နိုင်ဘူးအဲ့ဒီအကျိုးပူရတယ်ကိုယ်လည်းမထီသူတို့ဘာလည်းမထီအောင်လှူလို့ဆွေကြပါစို့ကိုကလက်ထဲမှာအခုရှိတာက1000ပဲရှိတယ်လှူကျင်တာ5000လှူကျင်တယ်ဟိုလူစီမှာကိုချီထားတာအဲ့ဒါ1000ချီထားတာရှိတယ်ဒါကြောင့်မလို့5000လှူကျင်တယ်ဆိုတော့သူစီက4000ရမှပဲဖြစ်မယ်ဆိုပြီးတော့အဲသူ့မှာမပေးနိုင်သေးလို့မပေးတာကအတင်းတောင်းပြီးတော့မရရင်တရားစွဲမလို့ပါလေနဲ့အဲ့လိုဆိုပြီးတောင်းလှူတယ်ဆိုလို့ရှိရင်တော့အဲ့ဒီအတူသူများထီတာမဟုတ်ဘူးလားအမျိုးမျိုးပေါ့အဲ့လိုပေါ့ဘယ်ဘယ်နည်းနဲ့ထိသူတို့ဘာထီပါအောင်လှူတယ်ဆိုလို့ရှိရင်တော့ဒါပစ္စည်းဥစ္စာကိုရံမျိုး၅ပါးတစ်ခုကထီပါပြီးတာမှတ်ကြောတဲ့ရံမျိုးကမှမထီပါနိုင်အောင်လှူတာဟာလူတဲ့အခါမှာမိမိလည်းမထီကိုယ်လည်းမထီနဲ့။နောက်ဒီခေတ်ဒီအခါမှာသူတို့မှထီအောင်လူတဲ့အလူတွေရှိသေးတယ်။အများသိပါတယ်အဲ့ဒါဘယ်လိုပါလဲ။လတ်ထူရာ။လတ်ထူရာ။လတ်ထူရာကတော့လူတာမဟုတ်ဘူးနော်။လူတယ်ဆိုတာကတော့ကြည်ကြည်ပြူပြူပေးတာကိုမှလှူတာဟုတ်ကြည်ကြည်ပြူပြူမဟုတ်ဘဲနဲ့မတတ်တာလို့ပေးရတာလှူတယ်ခေါ်မလားမခေါ်ပါဘူးအဲ့ဒါကြတော့စွန့်ကြဲတာပေါ့ဒါလက်ထိုးတာလည်းစွန့်ကြဲတာပေါ့ကဲမစားမတော့ရတဲ့လူတွေစားကြတော့ကြစွန့်ကြဲလိုက်တာမဟုတ်လားအဲ့ဒါလှူတာမဟုတ်ဘူးအခေါနာသူတစ်ပါးထီအောင်လှူတယ်ဆိုတာတခြားမဟုတ်ပါဘူးအလှူလှူတဲ့အခါမှာအပန်ချဲ့ဆက်ကြီးတွေဂေါ်ဂေါ်ဂီဂီတက်ပြီးတော့လှူတာလေအဲမထီဘူးလားအထူးသဖြင့်ရိတ်တာဆိုပိုးထီပြီမဟုတ်ဘူးလားယောဂီတွေဆိုတရားကိုမှတ်လို့မရအောင်ကထိန်ခေတ်ဆိုလို့ရှိရင်ဟိုလမ်းတောင်ကနေပြီးတော့ဖွင့်ပြီဆိုရင်ဒီမှာမှတ်လို့ကိုမရတော့အလှူခဏအဲ့ဒါတွေအများကြီးပဲအဲအဲ့ဒီလူတွေလည်းပဲ သူတို့ရှိလို့တကယ်စေရနာနဲ့လှူသီးထားအောင်နောက်ဘုရားကြာရင်သူတို့ပစ္စည်းမတည်မြဲဘူးဘာလို့တော့ယံသူမျိုး၅ပါး ठी ပါမယ်ဘောမဟုတ်လားယံသူမျိုး၅ပါး ठी ပါမယ်အဲမိမိသူတို့ဘာသူကမှမ ठी ပါရအောင်လှူရတယ်တဲ့ဒါမှဒီဒါနကြောင့်ဖြစ်ပေါ်တဲ့စိတ္တဥစ္စာကိုယံသူမျိုး၅ပါးမ ठी ပါနိုင်ဘူးတဲ့အဲ့ဒါအသိအရေးကြီးတာဘောမဟုတ်လားယံသူမျိုး၅ပါးမ ठी ပါနိုင်အဲ့ဒါတပ္ပုရိတဒါနသရောကောင်းတို့လူချင်း၅မျိုးတဲ့ယုံကြည်၍လူယုံကြည်၍လူယောသေးလူယောသေးလူပေးလူသင်လျောကယုံကြည်၍လူယောသေးလူပေးလူသင်လျောကတိ
โ
กณ
ติ
ตุฐิกินเสีย
ต
ุ
ฐ
ิ
ก
ิน
เส
ีย
ญ
ีตเวมะชี
ญีตเวมะช
ีโกณ
ติ
โกณติตุฐิกินเสีย
ต
ุ
ฐ
ตัปปุริตะ
ตัปปุริตะ
ทีฐานะ
ทีฐานะ
มุขะจูจีราม
ุขะจูจีรา
ตัปปุริตะ
ตัปปุริตะ
ทีฐานะ
ทีฐานะ
มุขะจูจีราม
ุขะจูจีรา
ဒီတော့အဲ့ဒါလို့ဒါနပြုလို့မိမိမှာမတောင်းမတမကြောက်မကြရပဲပစ္စည်းဥစ္စာချောင်းချောင်းလဲလဲရှိပြီဆိုရင်ဘာလုပ်ဖို့ပဲလိုတော့တယ်လဲဆိုတော့တန်ត្រာဝုလန်းကိုခြေလှမ်းဖို့ပဲလိုတော့တယ်မဟုတ်လားဒီပစ္စည်းရာကိုမိမိရော်ရော်နဲ့စည်းစိမ်ဥစ္စာခံစားမနေပဲနဲ့တန်ត្រာတဲ့တဘွားပြီးတဘွားဖြစ်နေရတာဆင်းရဲကြီးပဲအခုဒီပစ္စည်းတွေနဲ့နေရတာလည်းဆင်းရဲကြီးပဲ။ကုံသွားမှကြောက်ရ၊လူခိုးမှကြောက်ရ။မီလောင်မှကြောက်ရ၊ရေမျောမှကြောက်ရ။အစာကြီးသည်ဖြင့်ဒါနဲ့မကသေးဘူး။အာရမအလှခံမဲ့လူလည်းကြောက်ရသေးတယ်။ဟုတ်လား။မှန်ပါပါ။အဲလှူရရင်နည်းနည်းလှူရတာမဟုတ်ဘူးနော်။ဘလောက်များများလှူရ။သိန်း20 20ဆိုတော်သေးတယ်ဗော။နော်။အဲ့ဒါကြောင့်အဲ့ဒါလိုစိုက်ပြီးဖြင့်စိုးရိမ်ကြောင်ကြရတဲ့ဒီပစ္စည်းတွေနဲ့နေရတာချမ်းသာတယ်မဟုတ်ဘူးဒါကြောင့်မလို့ချမ်းသာစေချမ်းသာမှဖြစ်တဲ့ဘဝဆင်းရဲတဏ္ဍာဆင်းရဲကလွတ်ရာလွတ်ကြောင်းအကျင့်ကောင်းအကျင့်မှန်တတိပဋ္ဌာန်ကိုကျင့်မှဖြစ်မယ်လို့အဲ့လိုစိတ်ဆန္ဒဖြစ်ပေါ်ဖို့လိုတယ်ဟုတ်ကဲ့လားစိတ်ဆန္ဒဖြစ်ပေါ်တဲ့အတန်လည်းဖြစ်ပေါ်တဲ့ဆန္ဒကိုအကောင့်ထဲဖော်နိုင်မှုလိုတယ်အကောင့်ထဲဖော်နိုင်နေစရာလက်တွေကျင့်ကြံပွားများအာထုတ်ဖို့အဲဒီအာထုတ်ဖို့ရာအတွက်မြတ်စွာဘုရားကနီးများပေးခဲ့လားညွှန်ကြားခဲ့ရဲ့လားဟောကြားခဲ့ရဲ့လားဆုံးမခဲ့ရဲ့လားဆိုတော့ဘုရားတရားတော်တွေအားလုံးဟာတန္တရာထဲမှာချမ်းချမ်းသာသာနေဖို့နဲ့တန္တရာဘုရားကလွတ်ကြောင်းအကျင့်ကောင်းအကျင့်မှန်နေကြီးပဲဖြစ်တယ်ဒီလိုမဟုတ်လားဒါနင်စာတန္တရာခยีလံမပင်မမဲ့ရှင်လန်းជីတာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြှောမှန်း၍လှူဒါန်းမှုဒါနပြုအခြင်းသည်လေ ဗုဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏။ယာဟုလား ဘယ်တော့မှယာဟုလားယာဟုလားယာဟ
ု
လားအခုတော့မရတော့ဘူးကဲမရရင်ဆိုတော့မှတခဒီကနေ့ပြရတဲ့ဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောသတိပဋ္ဌာန်မဲ့ခင်ရှိတာခြင်းကောင်းအခြင်းမှန်နေပြဉ္ဉံပွားများအထုံနိုင်ရပါလို့ဤပြဉ္ဉံပွားများအထုံနိုင်တဲ့အတိုင်းလဲဝိပဿနာဉာဏ်၏တစ်စက်နဲ့တစ်စက်ရင်သင်ပြီးမဲ့ဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဆိုတဲ့ရည်ရွယ်ချက်နဲ့လှူဒန်းရတဲ့အဲ့လိုလှူဒန်းရင်သန္တရာဝဇခန်းကလွတ်လန်းကိုရည်မှန်းပြီးလှူဒန်းတဲ့ဝိဝတ္တနိဗ္ဗိတာဒါနအဲဒါလိုသန္တာဝကလွတ်ဖို့ရအတွက်မဂ္ဂင်ရှင်းတန်းအကျင့်မှန်ကိုကျင့်ရတဲ့ဒါဖြင့်အဲ့ဒီမဂ္ဂင်ရှင်းတန်းအကျင့်မှန်ကိုမြတ်စွာဘုရားဘယ်မှာများဟောခဲ့ပါသလဲအမိန့်ရှိပါဘုရားလို့ပြောရတယ်ဟမ်တပည့်တော်တို့မသိပါဘုရားဆိုရင်ဟာသိခါကြဟုတ်လားအမိန့်ရှိပါဘုရားဆိုမကောင်းလားအတိတ်ဘုရားတပည့်တော်လည်းပြီးတော့သိပါတယ်ဘုရားဒါမလို့ရှင်ဘုရားမိန့်တာနားကြီးမှသိတယ်ပေါ့ဟုတ်ကလားအဲ့ဒါမြတ်စွာဘုရားကအစာဥဆုံးတရားမှာကိုပဲဒီမဂ္ဂင်ရှိတဲ့အကျင့်မှန်ကိုဟောခဲ့တာအစာဥဆုံးဟောတဲ့တရားဘယ်မှာတော့ဓမ္မစကြဒါနဲ့အဲဒီမှာမြတ်စွာဘုရားဘယ်လိုဟောလဲမရှိပါဘုရားဟုတ်ကဲ့လားဘေကုဏံပိဇဝေကီနာဣတိပဒနာနာမကေပြီးတော့ပไกลดีลุซวยยขอบ่มรู้รอติณีบ่ฮู้ล่ะนึกไต่ตองย่านี่ล่ะซะรอขอบ่มรู้รอเนาะไอ้แท้มาแม้เกชิตันอจิตมันก็บารณาท่านมัสสาพะยาฮ้อดาหมดล่ะดาบิเรไอ้เบกุณาปิสาวะกีนาอิติปตนะนามเกอสရှိတယ်ပါဠိဂါထာတွေကဘုရားဟောမဟုတ်ဘူးဘုရားအရိယစာဟောတော့မဟုတ်ဘူးအဲ့ဒါကရှင်းရှင်းဆရာတော်ကြီးများဓမ္မစကြာတရားရဲ့အမွန်အနေနဲ့ရေးစီပြခဲ့တဲ့ပါဠိဂါထာတွေမြတ်စွာဘုရားဟောထားတာကတော့ဒွေမေဘိက္ခဝေအန္တပပစီဒေနာနသေဝိတ္တပါအဲ့ဒီကစဟောတော့ရှိကဧဝမေတုတံဆိုတာတောင်အဲ့ဒါဘုရားဟောမဟုတ်ဘူးပထမသံဃာယနာတင်တဲ့အခါကျတော့အရှင်မဟာကသပမတိကြီးကအရှင်အာနန္ဒာကိုမေးတယ်ငါရှင်အာနန္ဒာဓမ္မစက္ကပုဒ္ဒနာဒေသနာခေါ်တဲ့ဓမ္မစက္ကသုတ်တရားတော်ကိုရှင်တော်မြတ်ဘုရားဘယ်အခါမှဘယ်လိုများဟောခဲ့ပါသလဲမေးတော့အ ရှင်အာနန္ဒာကဖြေတာဧဝံမေတုတံတဲ့ဒါရှင်အာနန္ဒာဖြေတယ်ဆိုတာဗန္တိအရှင်မဟာကတ္တဗ္ဗရှင်တော်မြတ်ဖေယမေတ္တိတော်သည်ဧတံဤဓမ္မစကြာတရားကိုဧဝံဤယခုလျှောက်ထားမိအတိုင်းသူတဏ္ဏာကြာမှတ်သားလိုက်ရပါသည်ဖေယအရှင်ကမမရှင်မြတ်ဗျာအခုဓမ္မစကြာတရားကိုတပည့်တော်အခုလျှောက်ထားမယ့်အတိုင်းမြတ်စွာဘုရားအထာမတပည့်တော်နာကြားမှတ်သားလိုက်ရပါတယ်ဖေယအဲ့ဒါဧဝမေတုတံဆိုတာအဲ့ဒီတိတ်ပဲဒါကြောင့်ဧဝမေတုတံဖေယဟောစကားမဟုတ်ဖေယဟောစကားကဒွေမေဘိခဝေအန္တပဝစီတေနာနာသေဝိတဗာယောစာယံကာမေတုကာမတုခံလိကနုယောကောဟိနောကမ္မောပောဓုဇနိကောအနရိယောအနတ္ထတံဟိတောအနရိယောမဖတ်ရဘူးအနရိယောဖတ်မှပိုးမှန်တယ်အနရိယောမဟုတ်ပါဠိစကားလုံးဟာအနရိယောလို့ဖတ်မှမှန်တယ်ဟိုမင်္ဂလာတုတ်ထဲမှာလည်းပဲဌာနင်္စဓမ္မစရိယာစညာတကနင်္စတင်္ဂဟောအနဝိဇာနိကမ္မာနိဧတံမင်္ဂလာမௌတမံအဲ့ဒီမှာလည်းအနဝိဇာနိမဖတ်ရဘူးအနဝိဇာနိကမ္မာနိဧတံမင်္ဂလာမௌတမံအဒီမှာလည်းအနရိယောဟိနောကမ္မောဘုဒ္ဓဇနိကောအနရိယောအနထသံဟိတောယောစာယံအတ္တကိလမထာနုယောကောဒုက္ခအနရိယောအနတ္ထတံဟိတောဣတိခောဘိခဝေဥဘောအန္တေအနုပကမ္မတထာဂတေနအဘိသံဗုဒ္ဓမေဇိမာပฏิပဒာတထာဂတေနအဘိသံဗုဒ္ဓသခုကရဏီညာနကရဏီဥပသမာယအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တိကတမသတာဘိကဝေမိစီမာပฏิပဒာတထာဂတေနာဘိသံဗုဒ္ဓသခုကရဏီညာနကရဏီဥပသမာယအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တိအယမေဝါအရိယောအထင်ကြီးကိုမကောတေယထိတံတေယထိတံတေယထိတံမဟုတ်တေယထိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာသတိသမ္မာသမာဓိအဲ့ဒီမှာသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာသမ္မာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယမောသမ္မာတတိသမ္မာသမာဓိဆိုတာမဲ့ခင်၈ပါးမဟုတ်လားအဲ့ဒီအကျင့်တရားဒီပထမဆုံးဒေသနာတော်မှာပဲမြတ်စွာဘုရားကဟောခဲ့တယ်ဆင်းရဲကလွတ်ကြောင်းသန္တရာဆင်းရဲကလွတ်ကြောင်းအကျင့်ကောင်းအကျင့်မှဒီနေ့အဲ့ဒီဓမ္မစကြာဒေသနာကိုဒီနေ့စဟောရမယ်3ရက်လောက်နေကုန်အောင်ဟောမယ်လို့မှတ်ပါတယ်ဒီတော့ဒီနေ့အဲ့ဒီဓမ္မစကြာရဲ့အချင်းယုတ်သဘောကိုပြောပြဘယ်ဒေသနာပဲဖြစ်ဖြစ်ပထမအချင်းယုတ်ဆမ္မာရီကိုပြောလိုက်လို့နားလည်ပြီဆိုလို့ရှိရင်နောက်အကျေတဝင်းဖွင့်ပြတဲ့အခါကျတော့ရှင်းလို့ပထမကလေးကအကျေတဝင်းနေနားထောင်နေဆိုလို့ရှိရင်အချင်းယောက်ကြတော့ဘာဆိုလိုသလဲလို့အဲ့လိုမသိတော့ဘူးဖြစ်ဖြစ်နေအချင်းယောက်ကလေးပြောလိုက်တော့ဟောဒီတင်တာတော့ဟာဘာဆိုလိုတဲ့လူရင်းကဘာပဲလို့အဲ့လိုသိသွားတဲ့အခါကျတော့ပြီးတော့မှသိသိကြည့်တတ်သမျှဆက်ရဆက်ရအတိပဲအကျယ်ကိုသူ့နေရာနဲ့သူပြောသွားတဲ့အခါကျတော့ပိုးပြီးနားလည်သွားတယ်။ဒီတော့အခုဒီဓမ္မစကြာဒေသနာတော်ကိုပရိသတ်သိတဲ့အတိုင်းမြတ်စွာဘုရားကဆုံလာကြီးနေမှာဘုရားဖြစ်ရောက်ပြီးတော့ဝါစုလာကြီးနေ နေဝင်ကာနီနေဝင်ရိုးရီအချိန်မှာမိကဒါယခေါ်တဲ့မိကဒါဝန်တော်ပင်ဆွဲကင်၅ဦးအမှုထားပြီးတော့ဟောတော့မြတ်စွာဘုရားဟောတဲ့အချိန်မှာအနောက်ဘက်မှာနေလုံးကြီးကဝင်လူစဲစဲဝင်တော့မဝင်သေးဘူးနေလုံးနီနီကြီးရှိနေလေလာပြီနေဆိုတော့အရှိဘကလည်းပဲလာဝန်းကဝုံဝဲဝဲကြီးထွက်စားပြုတ်နေအဲ့ဒီအချိန်မှာမင်းဆွဲကြီးငါ့ဦးမှုထပြီးတော့မြတ်စွာဘုရားဟောကြားလူသားအနေနဲ့တော့ပင်ဆွဲကြီးငါ့ဦးပဲတရားနာသူအဲ့ဒီအချိန်မှာရှိဣတိပတနာအမိရတဲ့ပါတို့ကိုဘေးမဲ့ပေးရတော်မိဂဒါယမိဂသားသမီးတို့ကိုဒါယဘေးမဲ့ပေးရဖြစ်တဲ့တော်မိဂဒါယသားသမီးတို့ကိုဘေးမဲ့ဖြစ်ရပေးရတော်အဲ့ဒါကိုမှမြန်မာကဝဏဆိုတဲ့နောက်ဆုံးနောက်စကလုံးထပ်ချက်ပြီးတော့မိဂဒါယဝဏသားတို့ကိုဘေးမဲ့ပေးရတော်လို့အဓိပ္ပာယ်ယူပြီးမိဂဒါယဝဏမှာဝဏကိုဝုံလို့ဖတ်လိုက်တယ်ဗမာကဒါယကရဖြောက်ပြီးတော့ဒါလို့ဖတ်လိုက်တယ်အတူကောဒါနဲ့မိဂဒါဝုံလို့ဖြစ်သွားတယ်ဟုတ်ကဲ့လားဘာကနေမိဂဒါဝုံဖြစ်လာတာလဲမိဂဒါယဝဏကမိဂဒါဝုံဖြစ်လာတယ်အဲ့ဒါကပါဠိအဓိပ္ပာယ်ကသားတို့ကိုဘေးမဲ့ပေးရဖြစ်တော့တော်ဟုတ်ကဲ့လားဒီနေရာမှာမိဂါကသမင်နေမဟုတ်ဘူးသားကောင်အကုန်လုံးကိုပါတယ်တော်ဒရိဆန်အကုန်လုံးပါဒရိဆန်ကြီးအားလုံးဘေးမဲ့ပေးရတော်အဲ့ဒီတော်ရဲ့နာမည်ကဣတိပတနာဣတိပတနာနာမကေပါတယ်မဟုတ်လားဟုတ်အမွန်နဲ့မှာဣတိပတနာဣတိယတေရပတနာဆင်းကြွရာဒေသဣတိပတနာဟိမန္တာကယတေတွေရှင်ဆာအလုံးမှာမိုးကာလမှာညွနာယဝနာချင်းကတ်တဲ့အခါမှာများသောအားဖြင့်ဒီတော်မှာကောင်းငင်ကနေပြီးဆင်းဆင်းကြွပြီးသတင်းသုံးကြတယ်တဲ့ရှေးကအဲ့ဒါကြောင့်အဲ့ဒါကိုဣတိပတနာယသေးလို့ဆင်းကြွရနေရအဲ့ဒီနေရာကိုပဲသားတွေကိုသတ္တရိစ္ဆန်တွေဘေးမဲ့ပေးထားတဲ့အတွက်မိဂဒါယဝဏလို့ပါဠိခေါ်တယ်မြန်မာကမိဂဒါအောင်လို့ခေါ်တယ်ဒီမှာမြတ်စွာဘုရားပစ္စဝကိငါးဦးတရားဟောတော့လာပြီးတရားနာကြတာနတ်တွေကတော့မရေနိုင်မတွက်နိုင်ဘူးလေမြမာတွေကတော့8,400ရှိတယ်တဲ့ဓမ္မစကြာတရားဟောတာနတ်တွေကတော့8,400မကဘူးပေါ့မရင်နိုင်မတွက်နိုင်ဘူးအဲ့ဒီမှာပထမဆုံးမြတ်စွာဘုရားမိန့်ကြတာဒွေမေဘိက္ခဝေအန္တပပါစိတေနာနတ်ဒေဝိတ္တပါကိလေသာကိုနှင်ထုတ်တဲ့အချက်ကိုကျင့်နေတဲ့ရှင်ယဟန်ဟာအစွန်းကြတဲ့တရားနှစ်ပါးကိုမမှီဝဲရဘူးမလိုက်နာမကျင့်သုံးရဘူးအဲ့ဒီအစွန်းကြတဲ့တရားနှစ်ပါးဆိုတာဘယ်ဟာလဲလို့ဆိုတော့တစွန်းကတင်းလွန်းတဲ့အစွန်းတစွန်းကယော့လွန်းတဲ့အစွန်းယော့လွန်းတဲ့အစွန်းကဘယ်အစွန်းလဲဆိုတော့ကာမဒုက္ခလိကနိယောကနှစ်သက်စရာအဖုံဖုံကာမဂုဏ်အာယုန်တွေကိုပဲညှိကပ်ပြီးတော့ခံစားနေတဲ့အစွန်းနဲ့အဲ့ဒီအကျင့်ဟာယော့လွန်းနေတယ်ဒီအကျင့်နဲ့လည်းပဲသန္တရာဝကမလွတ်နိုင်ဘူးအစင်းလာတာလေးကြည့်မယ်အတန်ကောင်းကောင်းလေးဆိုနားထောင်မယ်အနံ့မွေးမွေးလေးဆိုနားမယ်မွေးမယ်အရသာကောင်းကောင်းလေးဆိုလွေးမယ်စားမယ်ထိတွေ့စရာကောင်းကောင်းလေးဆိုထိမယ်တွေ့မယ်အဲ့ဒါကာမဂုဏ်အာယုံခေါ်တဲ့နှစ်သက်စရာအဖုံမုံငါအာယုံကာမဂုဏ်ဟုခေါ်ကြသည်နှစ်သက်တရားကာမဂုဏဆိုတာနှစ်သက်စရာအစုတရား၅ပါးချစ်ခင်နှစ်သက်အပ်တဲ့အစဉ်အာယုံချစ်ခင်နှစ်သက်အပ်တဲ့အသံအာယုံချစ်ခင်နှစ်သက်အပ်တဲ့ အနာအာယုံချစ်ခင်တတ်တဲ့အရာသာအာယုံချစ်ခင်တတ်တဲ့အထီးတွေအာယုံဒါကချစ်ခင်တတ်တဲ့အစင်းအာယုံဆိုသဖြင့်အဲ့ဒီအစင်းရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုအဲ့ဒီအစင်းအာယုံနဲ့ပါသွားပြီပေါ့ချစ်ခင်တတ်တဲ့အသာအာယုံဆိုသဖြင့်အဲ့ဒီအသံကိုပြုတဲ့တရှိတမဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုပါသွားပြီပေါ့ထို့အတူပဲချစ်ခင်နဲ့တည်းစရာအနတ်ဆိုသဖြင့်အဲ့ဒီအနတ်ရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုဒါလည်းပါသွားပြီကာမဂုဏ်တွေပဲချစ်ခင်နဲ့တည်းစရာအရာသာဆိုသဖြင့်အဲ့ဒီအရာသာရဲ့တရားစားပွဲတောက်ဖွဲမှန်သမျှဟာကာမဂုဏ်ပဲချစ်ခင်နဲ့တည်းစရာအထီးအတွေ့ဆိုသဖြင့်အဲ့ဒီအထီးအတွေ့ရဲ့တရားထိတွေ့စရာနူးညံ့တဲ့သဘောကြမ်းတမ်းတဲ့သဘောရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုအဲ့ဒါတွေကာမဂုဏ်တွေပဲအဲ့ဒီကာမဂုဏ်တွေကိုပဲညစ်ကတွတ်တာပြီးတော့လိုက်စားပြီးခံစားနေတယ်ဆိုရင်ဒါကာမဒုက္ခဏိကနုယောကဘယ်တော့မှသန္တရာဟုတ်ကမလွတ်ဘူးအဲ့ဒါယော့လွန်းနေတဲ့နောက်တစ်ဖက်ကတင်လွန်းနေဆိုတော့အတ္တကိလမထာနုယောကဆင်းရဲငြိမ်းအောင်သန္တရာဝတ်ကလွတ်အောင်ဆိုတာကိုယ်ကိုယ်ပင်မဆင်းရဲအောင်ကြင့်မှပဲသန္တရာဝတ်ကဟိုကလွတ်တဲ့ဆင်းရဲငြိမ်းတယ်လို့ယူဆပြီးတော့ကိုယ်ကိုယ်ကိုပင်မဆင်းရဲအောင်ကြင့်တယ်သဘောကလူဟာချမ်းသာနေတယ်ဆိုလို့ရှိရင်လောဘဒေါသတွေများတယ်မာနတွေများတယ်ဆင်းရဲပင်မနေပြီဆိုလို့ရှိရင်လောဘဒေါသမာနတွေအဲ့ဒါတွေနဲတယ်တဖြည်းဖြည်းငြိမ်းတယ်ဒီလိုယူဆတာဒါကြောင့်မလို့ဆင်းရဲပင်မအောင်ကျင့်ရမယ်ဆိုပြီးကျင့်တယ်အချင်းကြာဘူးမှာပေါ့ရေငုံမီးလုံတုံးခုံဆယ်ခတ်ဆိုတာကြာဘူးလားမှန်ပါဘူးဘယ်ကကြာဘူးတော့ဥရဝေလာတို့ကြာဘူးတာလားဇတ်ထဲကကြာဘူးတာလားသတ္တရကြောက်တော့မဟုတ်လားဒီသတ္တရကြောက်တော့လည်းအဲ့ဒါအမှန်နေပေါ့နှွေးခေါင်းကောင်းအဆုံးလာကြီးမှအဲ့ဒါလွင်ပြင်ထွက်ပြီးတော့ချစ်ချစ်တော့ပူနေတဲ့နေအောင်အောက်မှလာနေအောက်မှကိုရှိကမိတဘုံနောက်ကမိတဘုံဘေးကမိတဘုံအလဲကမိတဘုံအပါဘူးဘေးကဘေးနှစ်ဖက်တစ်ချက်ကမိတဘုံအဲ့လိုဖုံးပြီးတော့အဲ့ဒီမီးလေးပုံနဲ့အပေါ်ကချစ်ချစ်တောက်ပူနေတဲ့နေမင်းရဲ့အပူအလဲကောင်မှထိုင်လိုက်တယ်အဲ့ဒါလို့ဆိုလို့ရှိရင်လောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးတဲ့မောဟမာနတွေလည်းငြိမ်းရောဟမ်နည်းနည်းဖြစ်ပါမလားလောဘဘာဖြစ်လို့ပူလွန်းလို့ပေါ့မဟုတ်ဘူးလားဘူးလုံးတော့လောဘစိတ်မဖြစ်နိုင်တော့ဘူးအဲ့ဒီအပူကလူဖို့လူဖို့ပဲစိတ်ရှိတော့ရယ်စိတ်ရှိတော့တာပေါ့အဲ့ဒါလို့ကျင့်မှာတဲ့ကျင့်လို့ကြာလို့ရှိရင်လောဘဒေါသမောဟကိလေသာတွေ6ကပ်ပြီးတော့ကုန်ခန်းသွားပါလိမ့်မယ်တဲ့အဲ့ဒါလို့ဆိုကိလေသာငြိမ်းဆင်းရဲငြိမ်းရောမကောင်းဘူးလားကောင်းတယ်နော်အိန္ဒိယမှာတော့အခုလဲကျင့်ကြတော့မယ်အဲတချို့လည်းပဲတနေ့လုံးအဝတ်လည်းမပါဘူးခြေထောက်တစ်ချောင်းထောက်တစ်ချောင်းကအဲထောက်ထားတဲ့ခြေထောက်ကိုဒူးသို့မဟုတ်ပေါင်ပေါ်မှာထောက်ပြီးတော့နေကိုကြည့်တာတနေ့လုံးအဲ့ဒါကိလေသာကုန်ခိုင်းရင်လို့တဲ့နေနိုင်မလားမနေနိုင်ရင်တော့ကိလေသာမကုန်ဘူးဟုတ်ကောအဲ့လိုကြည့်တယ်တချို့ကြတော့လဲသူ့ဘုံမှာတက်ပြီးတော့အိတ်တယ်တဲ့။ဘာဖြစ်လဲ။ဆူဆူအောင်ပေါ့။မဟုတ်ဘူးလား။ဘုဘက်ထိန်လိုက်လဲနာဒီဘက်ထိန်လိုက်လဲနာ။နာတဲ့အခါကျတော့လောဘဒေါသမဖြစ်တော့ဘူးတဲ့။အဲ့ဒါနာတာအာယုံပြုနေရတယ်နဲ့လောဘဒေါသငြိမ့်နေ။အဲ့ဒါလိုကြာကြာလုပ်လို့ရှိရင်လောဘဒေါသမောဟကိလေသာတွေငြိမ့်ရောတဲ့။အဲ့ဒါအတ္တကိလမထာနိယောကအမျိုးမျိုးရှိပါတယ်။အိန္ဒိယမှာတော့အများကြီးပဲဗမာပြည်မှာတော့ရှိတဲ့နေရာရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့မများပါဘူးဒီနေ့ကတော့အများကြီးပဲဒီတော့မြတ်စွာဘုရားကအဲ့ဒီ တင်းလွန်းတဲ့အတ္တကိလမထာနေယောဂကိုပင်မဆင်းရအောင်ကျင့်တဲ့အကျင့်လဲအစွန်းတစ်ခုပဲတဲ့ယောလွန်းတဲ့ကာမဒုက္ခလေကနေယောဂကာမဂုဏ်ဖန်သမျှခံစားနေတဲ့အကျင့်လဲယောလွန်းတဲ့အစွန်းတစ်ခုပဲတဲ့အဲ့ဒီအစွန်းတစ်ခုကျင့်မယ်ဆိုလို့ရှိရင်တော့သန္ဓရာဝကမလွတ်နိုင်ဘူးတဲ့ဒါကြောင့်အစွန်းတစ်ခုပယ်ပြီးတော့အလယ်လန်းကိုကျင့်ရမယ်တဲ့အဲ့ဒီအလယ်လန်းကျင့်မယ်ဆိုလို့ရှိရင်ကာမဂုဏ်นี่แหละขันษาမနေနဲ့ကိုယ်ကိုယ်ကိုလည်းပင်မအောင်မလုံနဲ့ဒါဖြင့်မလုံရမလဲဖြစ်သည်မဖြစ်တဲ့သဘောကိုဖြစ်နေတဲ့အတိုင်းတတိလေးအသာလေးကတ်ထားလိုက်ပါတဲ့ဒါပဲဖြစ်နေတဲ့သဘောကိုတတိလေးအသာလေးကတ်ပြီးရှုနေပါရှုနေရင်တဖြည်းဖြည်းသိလာမယ်ပေါ့အဲ့လိုရှုတယ်ဆိုလို့ရှိရင်ကိုယ်ပင်မဆင်းရဲတဲ့အကျင့်ဟုတ်ကဲ့လားဟုတ်ပါဘူးဟုတ်ကဲ့လားအမြင်ရှုနေတော့ကာမဂုဏ်ကိုခံစားနေသေးလားမခံစားဘူးအဲ့တော့သူဟာအလယ်လန်းအကျင့်ပဲအဲ့ဒီအကျင့်ကျင့်နေဆိုလို့ရှိရင်တော့ဒီကျင့်ဟာဘုရားရှင်ကိုတော်တိုင်ထိုးထွင်းသိပြီးတော့ဟောခဲ့တဲ့အကျင့်လန်းဖြစ်တယ်တဲ့ဒါကြောင့်မို့လို့ဉာဏ်မျက်စိအမြင်ဖြစ်ပေါ်စေနိုင်တဲ့အသိဉာဏ်အလင်းကိုရစေနိုင်တဲ့အဲ့လိုအသိဉာဏ်လင်းကိုရစေနိုင်တဲ့အတွက်ဆင်းရဲခြင်းရနိဗ္ဗာန်ကိုရောက်စေနိုင်တယ်။ဒါဖြင့်အဲ့ဒီအကျင့်ကဘယ်အကျင့်လဲဆိုတော့မဇ္ဈိမပฏิပဒါအလယ်လန်းအကျင့်ပဲတဲ့။အဲ့ဒီအလယ်လန်းအကျင့်ဆိုတာဘယ်ဟာတွေလဲဆိုတော့သမ္မာဒိဋ္ဌိမှန်စွာသိမြင်မှု၊သမ္မာသင်္ကပ္ပမှန်စွာကြံစည်မှု၊သမ္မာဝါစာမှန်စွာပြောဆိုမှု၊သမ္မာကမ္မန္တမှန်စွာပြုလုပ်မှု၊သမ္မာအာဇီဝမှန်စွာအသက်မွေးမှုသမ္မာဝါယာမမှန်စွာကြိုးစားအထောက်မှုသမ္မာတတိမှန်စွာတတိကချုံမှတ်မှုသမ္မာသမာဓိမှန်စွာစူးစိုက်တည်ငြိမ်မှုဒီ၈ပါးပါပဲအဲ့ဒီ၈ပါးမိမိတဏ္ဍမှာဖြစ်ပွားနေပြီဆိုလို့ရှိရင်တော့တင်းလွန်းတဲ့အစွန်းလည်းမကယောလွင်းလည်းအစွန်းလည်းမကဖဲနဲ့အလယ်လန်းကသွားတာဖြစ်တဲ့အတွေ့သန္တရာဝတ်ကလွတ်မြောက်ဖို့ရာသိကြပါတယ်တဲ့ဆင်းရဲငြိမ့်ဖို့ရာသိကြပါတယ်ဒါကြောင့်မလို့ဒီအလယ်လန်းအကျင့်ချင်းမှာအလယ်လန်းကျင့်ဆိုတာဘာတွေလဲမကင်၈ပါးအကျင့်တရားပဲဟုတ်ကဲ့လား gain life ဆိုမဇ္ဈိမပฏิပဒာအလယ်လန်းအကျင့်တရားဆိုသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုပညာမဲ့ခင်နှစ်ပါးမဇ္ဈိမပฏิပဒာအလယ်လန်းအကျင့်တရားဆိုသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုပညာမဲ့ခင်နှစ်ပါးဆိုအစာမှန်စွာပြောဆိုမှုသမ္မာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသီလမဲ့ခင်၃ပါးသဝါယာမမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစူးစိုက်တည်ငြိမ်မှုသမာဓိမဲ့ခင်၃ပါးသမ္မာဝါယာမမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစူးစိုက်တည်ငြိမ်မှုသမာဓိမဲ့ခင်၃ပါး ธุအိမကင်ဖြစ်ပါသည
်
မဇ္ဈိမပฏิပဒာအလယ်လန်းအကျင့်တရားဖြစ်ပါသည
်
မံကြံမှန်ပြောပြုမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာသတိသမာဓိဟုဤသည့်ရှစ်ဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုခ္ခငြိမ့်စေသည်အဲ့ဒါပဲမဟုတ်လားဒီရှင်မအတိုင်းကျင့်မယ်ဆိုလို့ရှိရင်တော့ဝဆင်းရဲ့ကျင့်မယ်ဟုတ်ကဲ့လားဆိုတိမံကြံမှန
်
ပြောပြုမှန်နဲ့ကောင်းမှန်သမွေကောင်းမှန်သမွေ
ဖြ
ူစင်ဖွေး၍
ဖ
ြူစင်ဖွေး၍မှန်ရေးကြိုးစား
မှန်ရေးကြိုးစ
ားမှန်ညာတတိမှန်
ညာတတ
ိသမာဓိဟု
သမာဓိဟု
ဤသည့်ရှစ်ဖြာ
ဤသ
ည့်ရှစ်ဖြာကျင့်စဉ်ပါမူဘာသာဝါဒဘာ
သာဝါဒ
ဝိဒုက္ခ
ဝ
ိဒုက္ခမုခ္ခငြိမ့်စေသည
်
ဆိုတခအဲ့ဒီဓမ္မစကြာဒေသနာတော်လာတဲ့အတိုင်းတင်းလွန်းနဲ့အစွန်ယော်လွန်းနဲ့အစွန်မြောက်ဖဲနဲ့မေဇိမာပฏิပဒာအလယ်လန်းအကျင့်ဖြစ်တဲ့တတိပဋ္ဌာန်မဂ္ဂင်ရှင်တန်အကျင့်မှန်တို့ကိုကျင့်ကြံကြိုးစားပွားများအားထုတ်ကြခြင်းအပြင်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်ဤတစ်ဆင့်နဲ့တစ်ဆင့်ရင်တန်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။